နာဂတ်ပညာရေးဖွံ့ဖြိုးတိုးတက်လာရေးအတွက်ရည်ရွယ်ပြီးပညာရေးဝန်ကြီးဌာနကရေးဆွဲထားတဲ့အမျိုးသားပညာရေးဥပဒေကိုပြီးခဲ့တဲ့ဇူလိုင်လ31ရက်နေ့ကပြည်ထောင်စုလွှတ်တော်ကနေအတည်ပြုပေးလိုက်တာပါဒီဥပဒေကိုပြည်ထောင်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းပြီးနောက်ပိုင်းမြန်မာနိုင်ငံပညာရေးပြုပြင်ပြောင်းလဲရေးဆိုင်ရာကွန်ရက် NNER မြန်မာနိုင်ငံဆရာဆရာမများအသင်းတို့ကကန့်ကွက်ကြပြီးတက္ကသိုလ်ဘောင်းဆောင်တို့ကကျောင်းသားသမဂ္ဂအဖွဲ့တချို့ကလည်းစန့်ကျင်ဆန္ဒထုတ်ဖော်နေကြပါတယ်ဥပဒေထဲမှာပြဋ္ဌာန်းထားတဲ့အမျိုးသားပညာရေးကော်မရှင်ဖွဲ့စည်းဖို့ပြဋ္ဌာန်းထားရမှာဝန်ကြီးဌာနတာဝန်ရှိသူတွေတက္ကသိုလ်ပမောက္ခချုပ်တွေနဲ့ဖွဲ့စည်းရမယ်လို့ပြဋ္ဌာန်းထားတဲ့အတွက်လွတ်လပ်တဲ့အဖွဲ့အစည်းတည်းကမဟုတ်ဘူးလို့ NNER မြန်မာနိုင်ငံဆရာဆရာမများအသင်းနဲ့တက္ကသိုလ်ကျောင်းသားတွေကယူဆနေကြပါတယ်။အမျိုးသားပညာရေးကော်မရှင်မှာဘိုးဦးစီးချုပ်ကန့်မှုတွေကြောင့်ကျောင်းသားသမဂ္ဂတွေဆရာဆရာမများသမဂ္ဂတွေဖွဲ့စည်းခွင့်လွတ်လပ်စွာလှုပ်ရှားဆောင်ရွက်ခွင့်ဒေသအလိုက်ကျောင်းအလိုက်လွတ်လပ်စွာတင်ယိုးညွှန်းနှိုင်းရေးဆွဲခွင့်စတဲ့ဆုံးရှုံးမှုတွေရှိလာနိုင်မယ်လို့ယူဆနေကြပါတယ်။NNER အဖွဲ့ဝင်ဒေါက်တာဆိုင်းခိုင်မျိုးထွန်းကအမျိုးသားပညာရေးဥပဒေအပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်ဒီမိုကရေစီအနေထားတဲ့ဒီမိုကရေစီရင်ကျင်းမှုတွေပဲဒီပညာရေးကနေစပြီးမကျင့်သုံးရင်ကျွန်တော်တို့ဘယ်ကနေစကျင့်သုံးမှာလဲကျောင်းလဲကာလကနေပြီးတော့မှဟာတာလောလောဆယ်ဘဟုထိန်းချုပ်မှုရှိပါတယ်လို့ပြောတာတော့ဒါတန်တရားရှိစရာရှိတာပြန်လည်ဆွေးနွေးမှုတွေလုပ်ပြမှာပါအဲ့လိုမလုပ်ဘဲနဲ့ဇဖက်သက်ပုံစံမျိုးနဲ့နိုင်ငံရဲ့အနာဂတ်တော်တော်စိတ်မကောင်းဘူးအမျိုးသားပညာရေးကော်မရှင်ဆိုပြီးဝန်ကြီးဌာနတွေကကိုယ်စားလှယ်တွေပညာရေးဆိုင်ရာကိုယ်စားလှယ်သာချုပ်တွေပါအဲ့ဒီဖွဲ့စည်းပုံကိုကသာသာအရန်ကြီးကိုချုပ်ကင်မှုသဘောတည်းရောက်နေတယ်လေ1960နှစ်အရှိပိုင်းမှာဆိုဒီလိုချုပ်ကင်မှုတွေမရှိဘဲနဲ့လည်းအာရှမှာတကယ်ကိုတောင်းလုံးပြီးရဲ့ပညာရေးဖြစ်ခဲ့တာတွေ့ရတာပေါ့နော်60နှစ်နောက်ပိုင်းကျမှဦးစီးဌာနလိုဟာမျိုးတွေနဲ့ပေါ်ကနေပညာရေးတွေကိုချုပ်ကင်ကိုကျူးစားလာတယ်အဲ့ဒီနောက်ပိုင်းမှာပဲပညာရေးတွေကကျဆင်းသွားတာကိုကျွန်တော်တို့တွေ့ရတယ်
အဲ့ဒီဥပဒေကိုပြင်ဆင်ရေးဆွဲပေးဖို့အတွက်ကိုလည်းမြန်မာနိုင်ငံပညာရေးပြုပြင်ပြောင်းလဲရေးဆိုင်ရာကွန်ရက် NNER ကအချက်၉ချက်ပါဝင်တဲ့အဓိကအကြံပြုချက်များဆိုပြီးဩဂုတ်လ15ရက်နေ့ကကြေညာချက်ထုတ်ပြန်ပြီးလွှတ်တော်စီတင်ပြထားပါတယ်။ပညာရေးစီမံခန့်ခွဲမှုမှာဒီမိုကရေစီနည်းလမ်းတွေနဲ့ကန့်ညီဖို့တိုင်းရင်းသားတွေအတွက်မိခင်ဘာသာစကားစနစ်ကျင့်သုံးဖို့ဆရာဆရာမတွေကျောင်းသားတွေလွတ်လပ်စွာစုဝေးထုတ်ဖော်ပြောဆိုခွင့်တွေကိုအာမခံဖို့တက္ကသိုလ်ကျောင်းလိုက်ဒေသအလိုက်လွတ်လပ်စွာတင်ယွန်းညွန်းနှံဖွံ့ဖြိုးခွင့်ရှိဖို့စတဲ့အချက်တွေပါဝင်ပါတယ်။အမျိုးသားပညာရေးဥပဒေကိုနိုင်ငံတော်သမ္မတဦးသိန်းစိန်ကသဘောထားမှတ်ချက်နဲ့လွှတ်တော်ကိုပြန်ပြီးပို့ထားတဲ့အတွက်လာမယ့်လွှတ်တော်အစည်းအဝေးမှာဆွေးနွေးကြအောင်မှာလို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကပြောပါတယ်။
ပညာရေးဥပဒေနဲ့ပတ်သက်ပြီးတော့သမ္မတကနေပြီးတော့သဘောထားမှတ်ချက်တွေနဲ့ပြန်ပို့ပေးထားတယ်။အဲဒီမာတာလောထဲမှာကြောက်တော့ကျွန်တော်သမ္မတကတွေဘာတွေနဲ့ပတ်သက်ပြီးတော့ကဒီဥပဒေထဲမှာမပါသေးဘူး။မာတာလောပညာရေးဥပဒေပြီးတဲ့အခါမှာကျွန်တော်အချင်းချင်းပညာဥပဒေလို့အခြေခံပညာဥပဒေလို့ဆိုတာဒီကသူကတည်တံ့လာဖို့ရာတွေရှိတယ်။အဲဒီခါမျိုးတွေမှာကျွန်တော်ဓာရီပါလာနိုင်ရပေါ့လေ။မူလကျွန်တော်လွတ်တော်ထဲမှာစဉ်းစားတဲ့အခါတုန်းကတော့ဘဟုထိန်းချုပ်မှုကိုအတတ်နိုင်ဆုံးလျှော့ပို့ပြီးတော့ decentralize လုပ်ဖို့ကိုတော့အဓိကထားပြီးတော့လုပ်ထားတယ်။ဒါပေမဲ့အဲဒီမှာတချို့တင်ပြချက်တွေကြီးပြပို့ပြီးတော့လွတ်လပ်ခွင့်လိုတယ်လို့တင်ပြချက်တွေလည်းရှိတယ်။ပြည်သူကတင်ပြတယ်ဆိုတဲ့တင်ပြချက်တွေကဘာတွေရှိနေမလဲဆိုတာရယ်။ကမရာကြီးကပြန်ပြီးပို့လိုက်တဲ့သဘောထားမှတ်ချက်တွေကဘာတွေပါလဲဆိုတဲ့ပုံမှန်မူတည်ပြီးတော့လာမယ့်တက်တမ်းမှာဒီကိစ္စနဲ့ပတ်သက်ပြီးပြန်စဉ်းစားလိမ့်မယ
်။မကြသေးခင်ရပိုင်းကမြို့သားပညာရေးဥပဒေကိုကန့်ကွက်တဲ့အနေနဲ့ရတနာဘုံ၊မုံရွာ၊စကိုင်းစတဲ့တက္ကသိုလ်တွေနဲ့ဤပညာကောလိပ်တို့ကကျောင်းသားများသမဂ္ဂအဖွဲ့တွေကဆန္ဒထုတ်ဖော်ကန့်ကွက်ကြပါတယ်။ဒီနေ့မှလည်းစကိုင်းတက္ကသိုလ်ရှိမှာအမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့အနေနဲ့ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေဆန္ဒပြကြပါတယ်။အမျိုးသားပညာရေးဥပဒေဟာလက်ရှိကျောင်းသားတွေအတွက်အကျိုးမဖြစ်ဘူးဆိုပြီးဒီနေ့စကိုင်းတက္ကသိုလ်မှာဆန္ဒပြရမှာပါဝင်တဲ့ရတနာဘုံတက္ကသိုလ်ကျောင်းသားများသမဂ္ဂအဖွဲ့ကကိုညံထိန်လင်းကအခုလိုပြောပါတယ်
။90လောက်ကြီးအစတက်ခံပညာရေးစနစ်ရဲ့အောက်ထဲမှာကျောင်းသားတွေနှင်မုန်းပြီးတော့စိုးရွားတဲ့ပညာရေးစနစ်နဲ့နိုင်ငံတကာမှာလည်းမျက်နှာမရကိုတိုင်းပြည်ထဲမှာလည်းအလုံးမရနဲ့စွပြတ်တက်နေတဲ့ပညာရေးကိုပြောင်းလဲဖို့ဆိုပြီးတော့သူတို့ရေးဆွဲတာဒါပေမဲ့သူတို့ရေးဆွဲတဲ့အမျိုးသားပညာရေးဥပဒေမူကြမ်းကကျွန်တော်တို့ရဲ့တကယ်လိုအပ်ချက်ဖြစ်တဲ့ဒီမိုကရေစီပညာရေးလို့ခေါ်တဲ့ပညာရေးလွတ်လပ်ခွင့်နဲ့ကျောင်းသားတို့အခွင့်အရေးတွေကိုအမှတ်ခံချက်မပေးနိုင်ဘူးပြီးတော့တစ်ဖက်သက်ရေးဆွဲပြီးတော့တစ်ဖက်သက်အတီးပြူထားတဲ့ဥပဒေမူကြမ်းဖြစ်တယ်ဒါကြောင့်ကျွန်တော်တို့ဒီဥပဒေကိုကျောင်းသားသမဂ္ဂတွေအနေနဲ့ပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချတာဖြစ်တယ်
မြို့သားပညာရေးဥပဒေကိုအစိုးရလွှတ်တော်နဲ့ NNER တို့သုံးပွင့်ဆိုင်ပြန်လည်ညှိနှိုင်းရေးဆွဲပြီးအတည်ပြုပေးဖို့လက်ရှိအမျိုးသားပညာရေးဥပဒေကိုကန့်ကွက်သူတွေကတောင်းဆိုနေကြပါတယ်ခင်ဗျာ